မြန်မာကက်သလစ်ဘုန်းတော်ကြီးတွေပါတက်ဖြတ်ခင်ရတဲ့ဖြစ်စဉ်ကမြန်မာနိုင်ငံကိုကိုးစားမပြုတဲ့အကြမ်းဖက်တဲ့လူလူစုရဲ့လုပ်ရတာဖြစ်တယ်လို့အမေရိကန်မြန်မာကက်သလစ်အတိုင်းဝန်ကပြောပါတယ်လူမျိုးစုံဘာသာစုံကဘာသာဝင်တွေနောက်ခေါင်းဆောင်တွေနဲ့သာသနိကအဆောက်အုံတွေတိုက်ခိုက်ဖျက်ဆီးခံရတာတွေကိုလည်းခြောက်ပြပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့ဒီအမေရိကန်အစိုးရအနေနဲ့မြန်မာရေးကိုပိုးပြီးတော့အလေးထားဖို့လည်းတောင်းဆိုကြပါတယ်ဆက်သွယ်မြင်မြန်ထားတဲ့ကိုညဉ့်ညဏ်ကြီးကပြောပြပါမယ်ရှင
်ဖေဖော်ဝါရီလ14ရက်နေ့ကရွှေဘိုမြို့နယ်ထဲမှာမြန်မာကက်သလစ်ဘုန်းတော်ကြီးဖာသာမာတင်တပ်ဖြတ်ခံမှုကြောင့်ဘာသာဝင်တွေနဲ့လူမှုအတိုင်းဝန်ကြားမှာထိတ်လန့်တုံ့လို့ရပြီမဲ့ဘာသာရေးစုံစုံမှုလှည့်ကွက်တဲ့ဝင်သွားကြဖို့ဘာသာဝင်တချို့ကသတိပေးနေကြပါတယ်။စည်ရေးပဋိပက္ခတွေပြင်းထန်နေတဲ့အချိန်မှာဘာသာရေးခေါင်းဆောင်တွေကိုပဲအားကိုးနေရတာဖြစ်လို့ဒါမျိုးတွေရှေ့မှာဆက်မဖြစ်စေချင်ဘူးလို့အမေရိကန်မှာခြေစိုက်ပြီးတော့မြန်မာပြည်ရဲ့အကူအညီလုပ်ငန်းတွေအတွက်လှုပ်ဆော်ဆောင်ရွက်နေပြီးကက်သလစ်ဘာသာဝင်စလိုင်းရှမ်းမန်က VOA ကိုပြောပါတယ
်။ဟိုကျွန်တော်တို့ပမာဏလက်ရှိဖြစ်တတ်နေတဲ့ဟိုနိုင်ငံရေးအခြေအနေတွေနဲ့ဆိုလို့ရှိရင်ကျွန်တော်တို့ကစိတ်ရောက်ဖို့ပါအားလုံးကဟိုထောင်းချနေတဲ့အချိန်မှာကျွန်တော်တို့ကအားကိုးဆရာဆိုလို့ရှိရင်ဒီဟိုဘာသာရေးဘက်ကပေါ့နော်ဘုန်းတော်ကြီးနဲ့မြတ်သားရင်ကြီးတွေသူတို့ရဲ့အားပေးမှုနဲ့သူတို့ရဲ့ဆူတောင်းပေးမှုနဲ့အဲ့လိုမျိုးပေါ့ကျွန်တော်တို့ပြောရပါလားဒီမှာလည်းအဲ့လိုဖြစ်မဲ့ထင်ပါတယ်တရားနာတာပေါ့နော်အဲ့ဒါလေးနဲ့ကျွန်တော်စိတ်ချနေရတဲ့အချိန်မှာဒီလိုမျိုးဖြစ်သွားတဲ့အခါကျွန်တော်တို့အနေနဲ့တော်တော်လေးကိုထိခိုက်ဖို့ဝန်နဲ့တုံ့လို့ရတယ
်အသက်44နှစ်အရွယ်ဖာသာမာတင်ဟာချွေဘိုခိုင်ကန်ကြီးတော်ကျေးရွာမှာရှိတဲ့လူ့မဲတော်သခင်မဖခင်ကျောင်းမှာတာဝန်ထမ်းဆောင်ခဲ့ပြီးလက်လက်ကိုင်ပရိပခါရင်ပြင်းထန်နေတဲ့ဒေသတွေမှာဘာသာရေးလုပ်ငန်းတွေအပြင်လူသားချင်းစာနာမှုအကူအညီဆောင်ရွက်ခဲ့သလိုကက်သလစ်ကျောင်းတော်ဗာတီကန်သတင်းမှာဖော်ပြပါတယ်။မြန်မာအမေရိကန်ကက်သလစ်လူမှုကွန်ရက်အဖွဲ့တစ်ခုဖြစ်တဲ့ Burmese American Catholic for Peace and Justice ကဥက္ကဋ္ဌဒေါ်ဂျူလီနေဝင်းကတော့ပဋိပက္ခတွေကြားမှာမှုကိုပမှန်ကန်ကန်ဖော်ထုတ်ဖို့ကန့်သတ်တွေရှိပေမဲ့မှန်ကန်တဲ့အတိုင်းဖြစ်စေချင်တယ်လို့ပြောပါတယ
်။ကျွန်မအနေနဲ့ကတော့အခုလိုဘာသာရေးကိုတတ်တမဲ့ထိတ်ခိုက်တယ်ဆိုတာကသူတို့အနေနဲ့အန်ဒီတို့တနည်းအားဖြင့်အဖြစ်လှုပ်ဆော်နေတယ်လို့တော့ယူဆမိတယ်နော်ဒါပေမဲ့ဒါဟိုအန်ဒီရဲ့အထင်မြင်ပေါ့တကယ်တကယ်ကြတော့သူတို့အဲ့နိုင်ငံရေးလက်ွက်ပဲလားအတိအကျမသိတော့အန်ဒီတို့အမြင်ပြောမှလည်းလည်းခက်တယ်ပေါ့နော်ဆိုအဲ့ဒီအဖြစ်အပျက်ကတော့မဖြစ်တင်ဘူးလို့အန်ဒီတို့ဘာသာရေးခေါင်းဆောင်အနေနဲ့ဟိုလေအဲ့လိုမျိုးအဖြစ်အပျက်နောက်လည်းမဖြစ်စေချင်ဘူးအဲ့ဒါနဲ့တရားမြတ်တမှုရှိအောင်လို့ဟိုတက်ဆိုင်ရဆိုင်ရလူတွေကလည်းသိချောက်အဲ့ဒါကို seriously ရှုပြီးတော့အာဆုံဆန်းတင်တယ်ပေါ့နော်ဒါလားဟိုပြစ်ဒဏ်ချတင်တယ်ချတင်တယ်လို့အန်တီရောလည်းပဲယူဆတယ
်ဖာသာမာတင်ဟာဓာတ်တရားတွေနဲ့တပ်ဖြတ်ခံခဲ့ရတာပါဒီမှုနဲ့ပတ်သက်ပြီးသံသယတရားခံ10ဦးကို Perry 14ရက်နေ့ကချက်ချင်းပဲဖမ်းဆီးထားကြောင်းအဲ့ဒီဒေသတဝိုင်းမှာအုတ်ချွေးဖော်ဆောင်ထားတဲ့ဂျာကာလာမြို့သားမျိုးရေးအစိုးရ NUG ပြည်ထောင်စုဝန်ကြီးဌာနက18ရက်နေ့မှာညင်ညာချက်ထုတ်ပြန်ပါတယ်ဖမ်းဆီးထားသူတွေဟာဒေသကာကွယ်ရေးတပ်ဖွဲ့ရဲ့အဖွဲ့ဝင်တွေဖြစ်တဲ့အတွက်စစ်ခုံရုံးတင်ပြီးစစ်ဆေးအရေးယူမယ်လို့ပြောပါတယ်ဒါပေမဲ့အသေးစိတ်အချက်လက်တွေကိုတော့မထုတ်ပြန်သေးပါဘူးဗာတီကန်သတင်းဌာနကတော့မျက်မြင်သက်သက်တွေကိုကူကပ်ပြီးဖာသာမာတင်ကိုတိုက်ခိုက်သူတွေကအဒီနာကရွာကဖြစ်ကာကျူးလွန်ချိန်မှာအရက်မူးနေကြပြီးဖာသာကိုဒူးထောက်ခိုင်းတယ်လို့ဆိုပါတယ်တပ်ဖြတ်ခံအချိန်မှာအတူရှိနေကြတဲ့ဒေသတွေမှာပညာရေးဝန်ဆောင်မှုပေးနေတဲ့ကက်သလစ်လူ့ပညာသင်ကျောင်းကဆရာမနှစ်ယောက်ကိုအကာအကွယ်ပေးရင်အသက်ဆုံးရှုံးခဲ့ရပုံရတယ်လို့ရေးသားထားပေမဲ့အသေးစိတ်ကိုတော့မဖော်ပြပါဘူး။အမေရိကန်မှာအခြေစိုက်တဲ့မြမွန်ွယ်ဘွားအငိမ့်စားကက်သလစ်ဖွံ့ဖြိုးရေးဖြစ်တဲ့ Father Steven Manta ဘွားကတော့ဒါကအကြမ်းဖက်လူကစုရဲ့လုပ်ရတာဖြစ်ပြီးတော့မြမွန်နိုင်ငံတစ်ခုလုံးကိုကိုးစားမပြုဘူးလို့မိန့်ပါတယ်။
မြန်မာပြည်ပါဘောလေအထူးသဖြင့် Catholic ဒီအနေနဲ့ကအမြဲပဲဟိုအများတွေကရဲ့လေးစားမှုကိုခံရတယ် Catholic မဟုတ်တဲ့လူတွေရဲ့လေးစားမှုကိုလည်းခံရတယ်ဘာလို့လဲဆိုတော့ကျောင်းတွေကိုကြည့်မယ်ဆိုကြလို့ရှိရင်အဲမြန်မာပြည်ပြည်လုံးမှာအဲ့ဒါအကောင်းဆုံးပညာရေးကိုပေးတဲ့အဖွဲ့အစည်းမှာပါတယ်လေCatholic အသင်းတော်နဲ့မြန်မာပြည်သူပြည်သားတွေကအမြဲပဲအဆက်အသွယ်ရှိပြီးတော့အဲချိန်မင်းရင်းနှီးပြီးတော့ကြိုးစားအားကိုးတာတွေကိုလည်းပဲအဲတစ်ချိန်လုံးအတွေ့အကြုံရခဲ့ဘူးတယ်လေအဲအဲ့ဒါကြောင့်မလို့မြန်မာပြည်အနေနဲ့ကယခုလိုကြောင်းနေပါတယ်အဲပြည့်စည်လို့ရွှင်းတဲ့အထိတ်ကိုအဲအကြမ်းဖက်တာတွေကဒါမြန်မာပြည်သူပြည်သားတွေရဲ့စိတ်ထားနဲ့ဘာမှမဆိုင်ဘူးအဲ့ဒီလိုမြင်တယ်လေ အဲ့ဒါကြောင့်မလို့အဲ့ဒီစိတ်ထားတွေကိုအဲဖြောက်ပြဖို့လိုတယ်အဲ့ဒါကိုမြန်မာပြည်သူပြည်သားတွေအနေနဲ့ကခွဲခြားပြီးတော့သိဖို့လိုတယ်ဒါမြန်မာပြည်သူပြည်သားတွေရဲ့လောက်ရမဟုတ်ဘူးဆိုတာကိုသိဖို့လိုတယ်အဲ့ဒါအကျမ်းပဲလမားတွေရဲ့လောက်ရတစ်ခုပြည့်ပဲဆိုတာကိုသိဖို့လိုတယ
်မြန်မာပြည်မှာ2021ခုနှစ်စစ်တပ်ကအနာသိမ့်ပြီးနောက်ပိုင်းပြည်ပခန့်နဲ့စစ်ပွဲတွေအတွင်းဘာသာရေးခေါင်းဆောင်တွေနဲ့အဆောင်တွေကိုပြစ်မှတ်ထားတိုက်ခိုက်ခံရတာတွေမြင့်တက်လာနေတယ်ဆိုပြီးကုလသမဂ္ဂနဲ့နိုင်ငံတကာကထောက်ပြနေချိန်မှာဖာသာမာတင်တပ်ဖြတ်ခံမှုဖြစ်စဉ်ကနောက်ဆုံးဖြစ်လာခဲ့တာပါစလိုက်ရှိုင်းမန်ကတော့သူ့အနေနဲ့ဆက်လက်သိမ်းမှုစန့်ကျင်တော်လှန်ရေးနဲ့တူကောင်းမွန်တဲ့မြမအနာဂတ်ကိုမျှော်မှန်းထားတယ်လို့ပြောပါတယ
်ဖြစ်နိုင်လို့ရှင်ကျွန်တော်ဒီတော်လှန်ရေးပြီးလို့ရှင်တော့ကျွန်တော်အိမ်နဲ့ဟိုအဲ့ဒါမှမြန်မာမြန်မာပေါ့ဗျာဒါနိုင်သိလို့ရှိရင်တော့ငြိမ်းချမ်းသာရဖို့ပြောရဲကျွန်တော်ကမှအကြီးကြီးကိုကျွန်တော်တို့ဟိုရှောက်ထားနေဖို့ကျွန်တော်အများအားစိတ်ထဲမှာတန်းတာညှော်လင့်နေပါလေလို့ကျွန်တော်တို့ပြောပြရစီဟုတ
်ဗာတီကန်သတင်းဌာနရဲ့ဖော်ပြချက်မှာတော့ဖာသာမတ်တင်တပ်ဖြတ်ခံအချိန်မှာအတူရှိနေတဲ့ကျောင်းဆရာမနှစ်ဦးရဲ့ထွက်ဆိုချက်တွေကိုသက်တည်ဖြစ်မြို့သားမျိုးရေးအစိုးရ NUG ရဲ့တရားရေးဌာနကိုတင်ပြထားတယ်လို့ပြောပါတယ် NUG ရဲ့ကြေညာချက်ထဲမှာတော့ဘာသာရေးခေါင်းဆောင်တွေပါဝင်အရက်သားတွေကိုပြစ်မှတ်ထားပြီးတိုက်ခိုက်တဲ့ဘဲဖွဲ့စည်းကိုမဆိုရှုတ်ချပြီးတော့ကြောသားရင်သားမခွဲကြဘဲအေးအေးပြေးသွားမယ်လို့ထုတ်ပြန်ထားပါတယ်ညာ။ဒါညဉ့်ညိုင်းပါ။